This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆေးရနာရှင်ဘီတို့မှကင်ဝေးပြီးကိုစိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ16ရက်နေ့ Radio NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရီသတင်းကောက်နှုတ်ချက်ကိုဇန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်များမင်္ဂလာပါခင်ဗျာကိုကျန်စပြီး2024ခုနှစ်အောက်တိုဘာလ16ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီရီသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီရီသတင်းကတော့တောင်ပိုင်းဒေသတွေနေမြေမှာစက်တင်ဘာလအတွင်းမှာစကန်သိန်းတိုက်ပွဲပေါ်ဝင်တိုက်ပွဲပေါင်း80ခန်းဖြစ်ခဲ့ပြီးစစ်သား150နီးပါးတေဆုံးခဲ့တဲ့သတင်းပဲဖြစ်ပါတယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနတောင်ပိုင်းစစ်ဒေသနယ်မြေမှာစက်တင်ဘာလအတွင်းစကန်းသိန်းတိုက်ပွဲ3ကြိမ်ပါဝင်တိုက်ပွဲ66ကြိမ်ဖြစ်ခဲ့ရမှာစစ်ကောင်စီဘက်ကစစ်သား150နီးပါးသေဆုံးခဲ့တယ်လို့တောင်ပိုင်းစစ်ဒေသကဒီနေ့အောက်တိုဘာလ16ရက်မှာထုတ်ပြန်ပါတယ်စက်တင်ဘာလအတွင်းမှာစကန်းသိန်းတိုက်ပွဲ3ကြိမ်ထိတွေ့တိုက်ပွဲ66ကြိမ်စစ်တပ်သတင်းပေးထောက်တိုင်တွေကိုရှင်းလင်းမှု4ကြိမ်ရန်သူစခန်းတွေနဲ့စစ်ကြောင်းတွေကိုတိုက်ခတ်မှု24ကြိမ်လက်နက်ကြီးနဲ့ပစ်တာမိုင်းဆွဲတိုက်ခိုက်တာတွေပါဝင်စနိုက်ပါနဲ့ပစ်ခတ်တာတွေကြောင့်စစ်တပ်ဘက်ကထိခိုက်သေးဆုံးမှုတွေများတာလို့သိရပါတယ်။ဒီတိုက်ခိုက်မှုတွေမှာစစ်သား149ဦးသေဆုံးပြီး96ဦးထဏ်ရာသွားကတုံ့ပန်းအဖြစ်ဖမ်းဆီးရမိသူ10ဦးကိုစစ်တုံ့ပန်းဥပဒေနဲ့ညီကောင်းမွန်စွာထိန်းသိမ်းဆောက်ရှောက်ထားတယ်လို့ဆိုပါတယ်။တိုက်ပွဲတွေမှာရန်သူစစ်ကောင်စီတပ်တွေရဲ့ရိခါကားတစ်စီးလက်နက်ကြီးလက်နက်ငယ်နဲ့ခဲယမ်းများစွာပြင်ဆန်အိတ်400ကျော် RPG 7G အလုံး100 60မမကြီး52လုံးလက်ပစ်ပုံးတွေနဲ့ဆွဲမိုင်းတွေသိမ်းဆီးရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်တွေဘက်ကလည်းပြစီဆုံးရှုံးမှုတွေနိုင်ငံရှိခဲ့တယ်လို့အသိပေးထားပါတယ်။စက်တင်ဘာလထဲမှာဖြစ်တဲ့တိုက်ပွဲတွေမှာပြည်သူ့ကာကွယ်ရေးတပ်မတော်နဲ့မဟာမိတ်တွေဘက်ကရဲဘော်19ဦးတိုင်းပြည်အတွက်ရဲဝံစွာအသက်ပေးလူခဲ့ရပြီး48ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တောင်ပိုင်းစစ်ဒေသပြန်ကြားရေးဌာနကပြောပါတယ်။ဒါဟာတောင်ပိုင်းစစ်ဒေသမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တိုင်းရင်းတပ်ဖွဲ့များပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PKK များ LDF များမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများ Democratic တပ်ဦး ABSDFမွန်ပြည်သက် AD ပူပေါင်းတပ်ဖွဲ့များ KNU KNLA KNDO နဲ့ drone ပူပေါင်းတပ်ဖွဲ့တွေဟန်ကျန်းကြီးစစ်စင်ရေးတွေကိုအောင်မြင်စွာဆောင်ရွက်နိုင်ခဲ့တာပဲဖြစ်ပါလေအထိနာနေတဲ့စစ်ကောင်စီတပ်တွေဟာမြို့လူလူနေထိုင်ရာကြေးရွာတွေကိုတိုက်ပွဲဖြစ်တာမရှိဘဲ drone ပုံးသီးတွေကျဲချတာလက်နက်ကြီးတွေနဲ့နေစဉ်ရန်တန်းပစ်ခတ်တာလေကြောင်းကနေတိုက်ခိုက်တာတွေနဲ့အရသာပြည်သူတွေကိုအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်တာတွေကြောင့်စက်တင်ဘာလတွင်မှာအပြစ်မဲ့ပြည်သူ12ဦးသေဆုံးပြီး42ဦးထိခိုက်ဒဏ်ရာရရှိခဲ့ကာ293ဟာမတရားဖမ်းဆီးခံရတယ်လို့လည်းအသိပေးပါတယ်။လက်ရှိချိန်မှာအာဏာသိမ်းစစ်ကောင်စီကိုတော်လှန်ရေးတပ်ဖွဲ့တွေကတံပြန်တိုက်စစ်ဆင်နေတာကြောင့်တိုက်ပွဲတွေပြင်းထန်နေပြီးမြေပြင်ခြေနေအရတိကျသေးချမ်းမှုမရှိတာတွေချန့်လှပ်ထားတာတွေကြောင့်စစ်ကောင်စီဘက်ကထိခိုက်သေးဆုံးဦးရေဟာဒီထက်ပိုများနိုင်တယ်လို့တောင်ပိုင်းစစ်ဒေသကခန့်မှန်းထားပါတယ်ခင်ဗျာ။အခုတခါမုတုံမှာရှိတဲ့စစ်ကောင်စီရဲ့အမှတ်318အမြောက်တပ်ကိုရှော့လိုက်တုံးနဲ့တိုက်ခတ်ရာလနဲ့တိုက်ပျက်စီးပြီး3ဦးသေဆုံးတဲ့တဲ့ရင်ကိုလည်းတင်ဆက်ပေးပါမယ်။မုံမြင်နယ်မှုလုံမျိုးနယ်မှာရှိတဲ့စစ်ကောင်စီရဲ့အမှတ်318အမြောက်တပ်ကိုရှော့တိုက်တုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာလနဲ့တိုက်ပျက်စီးပြီးစစ်ကောင်စီတပ်ဖွဲ့ဝင်3ဦးသေဆုံးသွားတယ်လို့တောင်ပိုင်းတိုင်းစစ်ဒေသကထုတ်ပြန်ထားပါတယ်။မုံလုံမျိုးနယ်အဘစ်ကြီးရွာမှာရှိတဲ့စစ်ကောင်စီအမြောက်တပ်318ကိုတောင်လိုင်းပူပေါင်းတပ်တွေကအော်တိုဘားလ၈ရက်မှာရှော့တိုက်တုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့တောင်ပိုင်းတိုင်းစစ်ဒေသကအသိပေးထုတ်ပြန်ထားတာဖြစ်ပါတယ်။ဒီတိုက်ခိုက်မှုမှာစစ်တပ်လက်နက်တိုက်နဲ့လက်နက်ကြီးအထိုင်စခန်းနေနေရအပါအဝင်အခြားအဆောက်အအုံတွေပျက်စီးခဲ့ပြီး အကြံပတ်စစ်ကောင်စီတပ်ဖွဲ့3ဦးသေဆုံးကတဦးထဏ်ရာသွားတယ်လို့ဆိုပါတယ်။ဒီစစ်စင်ရေးမှာ SDDF Missile Team ကထုတ်တဲ့ Shot Right Drone တွေကိုအသုံးပြုကပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသဒေါနာတရင်တပ်ခွဲ2တပ်ခွဲ4ကံပေါက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KBDF Saw Dragon Drone Force SDDF Drone 2တပ်ဖွဲ့မွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်ကာကွယ်ရေးတပ် MSDF မွန်ပြည်သက်ပါတီဆီအနာရှင်တပ်ဖြတ်ရေး NMSBAD နဲ့ရဲ Air Force YAF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တရင်တေဒဝဲခဲအမှတ်နှစ်တရင် T5 ဒဝဲခဲပြည်သူ့ကာကွယ်ရေးတပ်ဦး DDPTF တို့ပါဝင်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာအခုဆက်လက်ပြီးကျုံးစုမြို့နယ်ကျွဲခင်ရဲ့ကျေးရွာအုပ်စုပဲ့တိုင်ကျေးရွာရှိပြူစောဒီများအားကျုံးစုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တပ်ဖွဲ့ဝင်များကတွားရောက်တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်ကျုံးစုမြို့နယ်ကျွဲခင်ရဲ့ကျေးရွာအုပ်စုပဲ့တိုင်ကျေးရွာရှိပြူစောဒီများအားကျုံးစုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တပ်ဖွဲ့ဝင်များကတွားရောက်တိုက်ခိုက်ခဲ့တယ်လို့တင်ရရှိပါတယ်ပဲ့တိုင်ကျေးရွာရှိပြူစောဒီများဟာကျေးရွာနေပြည်သူများရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးစစ်ကောင်စီရဲ့တကောင်စင်းကောက်ယူရာမှာပူးပေါင်းပါဝင်နေတာကိုတင်ရရှိတဲ့အတွက်အော်တိုဘာလ14ရက်ည9နာရီချိန်မှာပဲ့တိုင်ကျေးရွာပြူစောဒီစခန်းကုန်းကို40မမနဲ့စတင်တိုက်ခိုက်ခဲ့ပြီးလက်နက်ငယ်များနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အတည်ပြုဆိုပါတယ်။အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးပြူစောဒီတွေဘက်ကလက်နက်ကြီးများနဲ့လည်းဒရက်ဆက်ပြန်လည်ပစ်ခတ်ခဲ့တဲ့ပြင်စမုံချောင်းဝါမှာကင်းလှည့်ချထားတဲ့စစ်ကောင်စီရဲတပ်စစ်သမောကလည်း .5 နဲ့ပစ်ခတ်တဲ့အတွက်ပဲ့တိုင်ကျေးရွာသို့ရောက်ရှိလာခဲ့တယ်လို့ဆိုပါတယ်။အဲဒီတိုက်ခိုက်မှုမှာကျုံးစုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့တပ်ဖွဲ့ဝင်များအထူးကံမရှိအောင်မြင်စွာဆုတ်ခွာနိုင်ခဲ့ပြီးပြူစောဒီထိခိုက်သေးဆုံးမှုရှိမရှိကိုတော့အတိပြုနိုင်အောင်စုံစမ်းလျက်ရှိတယ်လို့သိရပါပါတယ်ခင်ဗျာအခုတခါစစ်ကောင်စီကလုံမဲ့ပွဲလန်းသဘင်တွေကိုမသွားကြဖို့ပြည်သူ့ကာကွယ်လက်ရုံးတပ်ဖွဲ့သတိပေးတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်စစ်ကောင်စီကဥဆောင်ကျင်းပမဲ့ပွဲလန်းသဘင်တွေကိုမသွားကြဖို့တဝဲသူတဝဲသားတွေကိုဒေသရင်းတော်လိုင်းအဖွဲ့တစ်ခုဖြစ်တဲ့ Sky Coast Drone Force SGDF ကသတိပေးပြောဆိုလိုက်ပါတယ်တဝဲမြို့ကန္နာလမ်းမှာရှိတဲ့သဲခွင်ပန်းချီမှာကျင်းပမယ်တဝဲရိုးရာတပိတ်မီးမျောပွဲကျင်းပမဲ့နေရာနဲ့ကနာစီကပါကေမှာဘုံကွဲမှုတွေဖြစ်ခဲ့တာနဲ့ပတ်သက်လို့ SGDF ကအခုလိုပဲ 3P ပြောဆိုလိုက်တာဖြစ်ပါလေ။အော်တိုဘလ15ရက်နေ့မနက်8နာရီကနေ8နာရီ35မိနစ်ကြာမှာဒဝဲမြို့ကနာလန်ကတဲခွင်းနေရာမှာဒဝဲရိုးရာသပိတ်မျောပွဲကျင်းပဖို့ပြင်ဆင်ထားတဲ့နေရာအနီးဘုံ2ကြိမ်ပောက်ကွဲခဲ့ရမှာဘုံပောက်ကွဲမှုကြောင့်ပြည်သူလူအနည်းငယ်ထိခိုက်ဒဏ်ရာရှိခဲ့ပေမဲ့စိုးရင်စရာမရှိဘူးလို့ဒေသတွင်းသတင်းတွေကသိရပါလေ။အလားတူအော်တိုဘလ14ရက်နေ့မနက်7နာရီဝန်းကျင်ချိန်မှာလည်းကနာစီကပါကေမှာဘုံပောက်ကွဲမှုဖြစ်ခဲ့တယ်လို့သိရပါလေ။အော်တိုဘလ14နေ့ကပြုလုပ်ခဲ့တဲ့မြို့ရင်းမစ်ရှင်ကိုပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းတိုင်းစစ်ဒေသစစ်ဒေသကွဲအမှတ်3ဗျူဟာ34နယ်မြေတွင်းမှာရှိတဲ့ဒဝဲခဲပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1တရင်ခေါ် T1 ရဲ့လက်ရုံးဒရုန်းတပ်ဖွဲ့ဖြစ်တဲ့ Sky Coast Drone Force ကအသိပေးထားပါတယ်။ဒီတိုက်ခတ်မှုကိုရုရှားကနေရရှိထားတဲ့လေကြောင်းနည်းပညာကိုအသုံးပြုခဲ့ပြီးရဲဘော်ဖြောက်အိုးကတောင်းဝထမ်းဆောင်လာဖြစ်ကအရသာပြည်သူတွေထိခိုက်မှုမရှိအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါဟာဒဝဲလူမျိုးတို့ရဲ့ရိုးရာကိုထိခိုက်နစ်နာစေလို့လည်းစိတ်မရှိဘူးလို့လည်းဒေသနေမိဘပြည်သူများကိုအတိပေးတောင်းပန်ထားပါတယ်။အာဏာသိမ်းစစ်ကောင်စီထောက်တိုင်ဒိုင်းကိုဖြိုဖျက်ရမယ်တောင်းဝန်တော်လိုင်းရဲဘော်တွေမှရှိသလိုစစ်တပ်ဦးဆောင်မှုနဲ့လုပ်တဲ့ပွဲလန်းသဘင်ဒိုင်းကိုလည်းဒဝဲသူဒဝဲသားတွေအနေနဲ့သွားတာလာတာတွေမလုပ်ကြဖို့လေးလေးနက်နက်တောင်းဆိုထားပြီးလိုက်နာခြင်းမရှိတာကြောင့်ဖြစ်လာမဲ့ဆိုးကျိုးတွေကို SDDF drone ရဲဘော်တွေအနေနဲ့လုံးဝတောင်းဝန်ယူမှာမဟုတ်ဘူးလို့လည်းအတိပေးထုတ်ပြန်ထားပါတယ်။ဒဝဲမြို့မှာနှစ်ရက်စရိုက်ဘုံပေါက်ကွဲမှုတွေကြောင့်အကြမ်းဖက်စစ်ကောင်စီဟာဒီကနေ့အော်တိုဘာလ16ရက်မနက်ကစပြီးလုံခြုံရေးတင်းကျပ်ထားတယ်လို့သိရပါပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်နဲ့မင်းသီရန်တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်များခင်ဗျာစီးရီးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2024ခုနှစ်အောက်တိုဘာလ16ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်ကျွန်မကတော့ຫນွေဦးမုံပါစစ်တပ်ကစာတင်ကြောင်းနဲ့ကျွန်မရဲ့အဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်ကလေးငယ်တွေအတွက်လုံခြုံတဲ့ရေဝံပုံမှုပြကွယ်လာတယ်လို့ကုလဆိုင်ရာမြန်မာတမတ်ကြီးပြောကြားတဲ့သတင်းကိုဦးစွာတင်ပြပေးပါမယ်စစ်ကောင်စီတပ်တွေဟာစာတင်ကြောင်းတွေနဲ့ကျွန်မရဲ့အဆောက်အုံတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေအရှိန်မြင့်လှုံ့ဆော်နေတာကြောင့်ကလေးငယ်တွေအတွက်လုံခြုံတဲ့ရေဝံတွေပုံမှုပြကွယ်လာတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။အောက်တိုဘာ14ရက်ကကျင်းပတဲ့89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီအစည်းအဝေးမှာကလေးငယ်များရဲ့အခွင့်အရေးများအားကာဝယ်မြှင့်တင်ပေးရင်းနဲ့ဆိုင်တဲ့အထွေထွေဆွေးနွေးမှုအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ကြီးကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဂျမစစ်တပ်ဟာမြေပြင်မှာကြာရှုံးမှုတွေများလာတာနဲ့အမျှက လင်းငယ်တွေပေါ်ချမ်းဖတ်တာတွေအမျိုးမျိုးကျူးလွန်လာတဲ့အပြင်ရတားပြည်သူတွေပေါ်မစင်မကျင်းလေးချောင်းကနေတိုက်ခိုက်တာတွေချက်ထွင်လာတာတိသားထင်ရှားလာတယ်လို့မြမသမ္မကြီးဦးကျော်မိုးထွန်းကပြောပါတယ်လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်လက်နက်ခဲယမ်းနဲ့ငွေကြေးပါဝင်ဒေရင်စီအပေါ်အဓိကမိခိုနေရတာကြောင့်ဒီတိုက်ခိုက်အစောကားမှုတွေရပ်တန့်နိုင်ဖို့ဆိုရင်နိုင်ငံတကာအနေနဲ့စစ်တပ်ကိုထောက်ပံ့ပို့ဆောင်နေတာတွေရပ်တန့်သွားအောင်ရေးယူဆောင်ရွက်ရမယ်လို့လည်းအသိပေးထားခဲ့ပါတယ်ဒုလသမဂ္ဂအထူးရမှုချုပ်ရဲ့လက်နက်ကိုင်ပြုပခနဲ့ကလိငယ်များဆိုင်ရာအထူးကိုယ်စားလှယ်ရဲ့အစီရင်ခံစာဟာမြန်မာနိုင်ငံပါဝင်လက်နက်ကိုင်ပြုပခများအတွင်ကြာရောက်နေတဲ့ကလိငယ်တွေကိုထိခိုက်စေတဲ့ကမ္ဘာလုံးဆိုင်ရာရေစီးကြောင်းကိုထင်ဟပ်စေတယ်လို့လည်းပြောကြားခဲ့ပါတယ်။ဒါအပြင်ကလိငယ်တွေကိုအတင်းအကျပ်တပ်သားတွေအဖြစ်စုဆောင်းခြင်းနဲ့တုံးချခြင်းတပ်ဖြတ်ခြင်းနဲ့ကိုလိုက်အင်္ဂါချိုးယွင်းစေခြင်းအဓမ္မပြုကျင့်ခြင်းနဲ့ခြားသောလိမ္မိုင်းဆိုင်ရာအကြံဖတ်မှုများဥပဒေမဲ့ဖမ်းဆီးချုပ်နှောင်ခြင်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီများအားပိတ်ဆို့ခြင်းစတဲ့ကလိငယ်များပေါ်ပြင်းထန်တဲ့ချိုးဖောက်မှု၆ခုကိုဖောက်ဖျက်ကျူးလွန်တာတွေမြင့်တက်လာတယ်လို့လည်းရှင်းပြထားပါတယ်။ဒီညွန်ကိန်းတွေဟာကိန်းခနဲများသာမဟုတ်ဘဲအပြည်ပြည်ဆိုင်ရာဥပဒေနဲ့ကလိငယ်များရဲ့အခွင့်အရေးများအားကာကွယ်မြင့်တင်ဆိုင်ရာစာချုပ်စာတမ်းများကိုပြောင်ပြောင်တင်းတင်းချိုးဖောက်ရရောက်ပြီးရာဇဝတ်မှုများမြင့်တက်လာခြင်းနဲ့လူသားဆန်မှုကြားဆင်းလာခြင်းတို့ရဲ့ပဂရိအခြေအနေပင်ဖြစ်တယ်လို့မြန်မာသံမကြီးကထောက်ပြထားပါတယ်။မြန်မာနိုင်ငံမှာဆိုရင်ဆရာနာသိမ့်ဖို့ကြိုးပမ်းမှုဖြစ်ပေါ်ခဲ့ခြင်းကစပြီးပြပခတွေအလုံးမြင့်တက်လာခဲ့တာကြောင့်လူဦးရေ 3.4 သန်းကျော်နေရဆွတ်ခွာတဲ့အနက်40ရာခိုင်နှုန်းဟာကလိငယ်တွေဖြစ်နေပြီးလူသားချင်းစာနာထောက်ထားမှုအကူအညီအရေးတကြီးလိုအပ်နေတဲ့လူဦးရေ 18.6 သန်းကျော်အနက်6သန်းကျော်ရှိတဲ့ကလိငယ်တွေဟာခြေကံကျန်းမာရေးနဲ့ပညာရေးဝန်ဆောင်မှုတွေပြတ်တောက်နေတဲ့အချိန်တွေနဲ့ရင်ဆိုင်နေရတယ်လို့လည်းရှင်းပြထားပါတယ်။ဒါကြောင့်ကလိငယ်တွေကိုတပ်ဖြတ်ခြင်းနဲ့ကိုလက်အင်္ဂါချိုးယွင်းစေခြင်းတို့အပြင်စာသင်ကျောင်းတွေကိုတိုက်ခိုက်တာဟာပြင်းထန်တဲ့ချိုးဖောက်မှုမြောက်တယ်လို့ကုလဖွဲ့ဝင်နိုင်ငံတွေမှတ်ရစေဖို့တမ်မကြီးကသတိပေးပြောကြားခဲ့ပြီးမြန်မာကလိငယ်တွေရဲ့ပညာရေးအကျမှရေးအာဟာရပြည့်ဝရေးနဲ့ကောင်းမွန်တဲ့မိန်းလာစနစ်တို့အတွက်ပြည်ပဆောင်တဲ့အထောက်ပံ့တွေကူညီပံ့ပိုးပေးဖို့နိုင်ငံတကာတိုင်ဝန်ကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်ရှင်။ဩစတြေးလျကမြန်မာနိုင်ငံကိုပေးအပ်မဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ9သန်းစစ်ကောင်စီကိုတိုက်ရိုက်မပေးတဲ့တရင်ကိုလည်းတင်ပြပေးပါမယ်။အော်စတြေးလျကမြန်မာနိုင်ငံကိုပေးအပ်မဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ9သန်းကိုစစ်ကောင်စီကိုတိုက်ရိုက်မပေးဘူးလို့အော်စတြေးလျနိုင်ငံနိုင်ငံသားရဲ့ဝန်ကြီးဘန်နီဝေါင်ကအောက်တိုဘာ14ရက်မှာအကူအညီနဲ့ပတ်သက်လို့တရင်ထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာရက်ရွာကဆုံးခွာနေရသူ 3.4 သန်းနဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေသူ 18.6 သန်းအတွက်အကူအညီများကိုလူသားချင်းစာနာမှုအကူအညီပေးရေးမိတ်ဖက်အဖွဲ့တွေကတဆင့်ဒေါ်လာ9သန်းကိုထောက်ပံ့ပေးအပ်သွားမှာလို့သိရပါတယ်။ဩစတြေးလျအစိုးရကမြန်မာပြည်သူတွေကိုဆက်လက်ထောက်ပံ့မယ်လို့ဆိုထားပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးတွန်းအားပေးရည်လျက်ရှိပါရဲ့ရှင်။ဂျမတ်စီအုပ်စုနဲ့၎င်း၏လက်ပါစီများကြောင့်လူဦးတော်လိုင်းကာလာတွင်တည်ဆုံခဲ့ရသည့်ဒီမိုကရေစီရေလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်း 9,842 ဦးထိရှိလာတဲ့တရင်ကိုဆက်လက်တင်ပြပေးပါမယ်။ဂျမတ်စီအုပ်စုနဲ့၎င်း၏လက်ပါစီများကြောင့်လူဦးတော်လိုင်းကာလာတွင်တည်ဆုံခဲ့ရသည့်ဒီမိုကရေစီရေလှုပ်ရှားသူများနှင့်ပြည်သူစုစုပေါင်းမှာ9,842 ဦးအထိရှိလာတယ်လို့သိရပါတယ်။အောက်တိုဘာ15ရက်ဆီယာနာသိမ်းပြီးနောက်လက်တလောဖြစ်ပေါ်လျက်ရှိတဲ့အခြေအနေများနဲ့ပတ်သက်ပြီး AABB ကဖော်ပြပါတယ်။ဂျမတ်စီအုပ်စုနဲ့၎င်း၏လက်ပါစီများကြောင့်လူထုတလင်းကာလာတွင်တည်ဆုံခဲ့ရသည့်ဒီမိုကရေစီအရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ9,842 ဦးရှိခဲ့ပြီပဲဖြစ်ပါတယ်။ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်စပ်၍ဖမ်းဆီးခံခဲ့ရသူစုစုပေါင်း18,550ဦးရှိပြီးထို့အထက်မှ11,048ဦးမှာထိမ့်သိမ့်ခံနေရစေဖြစ်ကထိမ့်သိမ့်ခံနေရသူများအနက်မှာ9,503ဦးမှထောင်နဲ့ချမှတ်ခံထားရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်နဲ့မင်းတီဟန်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်အော်တိုဝါလာ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့မှာအရှိအရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမော်နဲ့တောင်ပိုင်းဒေသတွေမှာလည်းတောင်အရှိတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ဘင်္ဂလားပင်လယ်ော်အခြေအနေကတော့ဘင်္ဂလားပင်လယ်ော်အနောက်ပိုင်းမှာတိမ်ထူထပ်နိုင်ပြီးကြံဘင်္ဂလားပင်လယ်ော်နဲ့ကပလီပင်လယ်ပြင်တို့မှာတိမ်အထင်အတင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်ော်အနောက်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအိန္ဒိယနိုင်ငံတမီးလ်နဲ့ဒူကန်ချီကိုစတင်ဖြတ်ကျော်ဝင်ရောက်နိုင်ပါတယ်။အဆိုပါမုန်တိုင်းငယ်ဟာအိန္ဒိယနိုင်ငံပေါ်မှာအဆုံးမသတ်နိုင်ပေမယ့်အာရဗျပင်လယ်ဘက်ကိုဆက်လက်ရွေ့ရှားသွားနိုင်ပါတယ်။မိုးအခြေအနေကတော့ချင်းပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊ကရင်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်း၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကျကျနဲ့ကြံပြည်နယ်တိုင်းတို့မှာနေရာကွက်ကြားမိုးထစ်ချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်ဘက်မှာလေဟာတောင်အရှိတောင်ဘက်ကနေတနင်္သာရီကို10မိုင်ကနေ15မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအသင့်အင့်ရှိနိုင်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေနေပါတယ်။အခုတခါသတင်းနဲ့အတူလူလူစကားသံကိုထုတ်လွှင့်တဲ့အခါအကြံပတ်စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့ဟိုဘုံမြို့နယ်ပင်လယ်ကျေးရွာကဒေသခံတွေမှတောင်မြေပြိုလို့လူသေဆုံးမှုတွေထပ်မံဖြစ်ပွားခဲ့ပြီးဒေသသမိုင်းတစ်လျှောက်အဆိုးရွားဆုံးစိတ်ထိခိုက်ခံစားရမှုတွေနဲ့ရင်ဆိုင်နေကြရာဆိုတဲ့အကြောင်းအရာကိုအဲရီကတင်ဆက်ပေးသွားမှာဖြစ်ပါတယ
်။ Radio NUG ကိုနားတော်တာဆင်နေကြတဲ့ပရိသတ်များရှင်အခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနဲ့အတူလူမှုစကားသံအစီအစဉ်ဖြစ်ပါတယ်။အကြံဖတ်စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့ဟိုပုံးမြို့နယ်ပင်လယ်ကျေးရွာကဒေသခံတွေမှာတောင်မြေပြိုလို့လူသေဆုံးမှုတွေထပ်မံဖြစ်ပွားခဲ့ပြီးဒေသသမိုင်းတစ်လျှောက်အဆိုးရွားဆုံးစိတ်ထိခိုက်ခံစားရမှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်ရှင်။ပြည်ရဲမလာအတွင်းပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဘူပေါင်းမဟာမိတ်တပ်တွေကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ပင်မဖုံးတော်ကြီးကျောင်းနဲ့ကြီးွာတစ်ခုလုံးမီးလောင်ပျက်စီးခဲ့ရပြီးစက်တင်ဘာလအတွင်းဖြစ်ပွားခဲ့တဲ့တောင်ပြိုရေကြီးမှုတွေကြောင့်အဓိကအသက်မွေးလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းတွေပါပျက်စီးခဲ့ရပါတယ်။မိုးမပြတ်သေးတဲ့တောင်ပေါ်ဒေသမှာမိုးကြီးရွာတိုင်းမြေပြိုမှာကိုဒေသခံတွေစိုးရိမ်နေကြရပြီးအသက်ဆောက်ထားတဲ့အိမ်တွေမှာတိကျမနေရဲပဲဘုံကြီးကျောင်းဝင်းထဲမှာအုပ်စုဖွဲ့နေထိုင်လာကြရပါတယ်။ဒီအခြေအနေကိုအဆိုပါဒေသခံမျိုးသမီးတဦးကအခုလိုပြောပြပါတယ်။
စစ်ဘေးဒဏ်နဲ့ဟိုကမီးလောင်တဲ့ထဲလေးအိမ်ပါသွားတယ်နေတာနလမကြသေးဘူးအာဟိုကမီးစင်တာလဲနှစ်ရက်ပဲထွင်းရသေးတယ်အဲ့ဒါအိမ်မီးအုံမြေပြိုတဲ့ထဲပါသွားတယ်စိတ်ကမကောင်းဘူးလို့စစ်ဘေးတဲ့တလကြော်ကြော်လို့ထွက်ပြေးရတယ်မနေရဘူးဒီရွာထဲမှာ
ရှမ်းပြည်တောင်ပိုင်းဒေသခံအများစုကအလုတ်ကျိုးစားကြပြီးဘာသာရေးယုံကြည်ချက်ခိုင်မာကြသလိုမြို့နယ်တိုင်းမှာရှိတဲ့တောင်မော်တောင်အောက်ကျေးရွာအလုံးနီးပါးမှာကြီးမားခန့်နားလာတဲ့ဘုန်းတော်ကြီးကျောင်းတွေကိုတွေ့မြင်နိုင်မှာဖြစ်ပါတယ်။တကြံအချိန်ခါအနည်းအလုတ်တွေအကုန်ရပ်နားပြီးဘုန်းကြီးကျောင်းတက်ကြတဲ့အလေထားကအခုထပ်တိုင်းအစင်လာမပြတ်တဲ့ပွဲတော်တစ်ခုအနေနဲ့ရှိခဲ့ကြပါတယ်။အကြံဖတ်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့စစ်ပွဲတွေကြားဘုန်းတော်ကြီးကျောင်းပျက်စီးသွားလို့စိတ်ထိခိုက်ခံစားရပုံကိုကျေးရွာသားတအူးကအခုလိုပြောပြပါတယ်
။ပြောချင်တာကဗျာစစ်ကတက်တဲ့ကျရွာကိုရဲ့ညလို့ထားတဲ့ပါတာတွေကပြင်းချတဲ့ဘုရားကျော်တို့ပအိုးကြီးဟောပေါ့ဒီမျိုးသားလုံးပအိုးကြီးကအဲကဘုရားပါတာတွေဟောတောင်းတော်မရှိလို့ရှိရင်ပါတာမဲ့တယ်လို့ဖြစ်ရတယ်ခံစားရတယ်အခုပုံစံနဲ့ဒီချိုးခံရတယ်ဗျာမရှိတဲ့ခါကျတော့အာပါတာနဲ့ဒါကြားခံလို့ကျောင်းတဲ့တန်းလူတန်းကဘုံကြောင့်ပြန်လို့ရှိရင်ခံစားချက်တော်ကြည့်ရမယ်ကြ
ာလက်တတော်မှာစစ်ဘေးအပြင်မြေပြိုရေကြီးတဲ့ဘေးကလည်းထပ်မံဖြစ်ပွားနိုင်တဲ့အတွက်မြေကြီးလာမပြတ်စီအောင်နဲ့တောင်ပြိုတဲ့ထံကိုကြိုတင်ကာကွယ်နိုင်မှုဝါပင်နေတဲ့တစ်ပင်တွေကိုအစားထိုးပြန်လည်စိုက်ပျိုးဖို့လိုအပ်တယ်လို့အဆိုပါဒေသခံကဖြည့်ဆွက်ပြောပြီးဝါနဲ့တစ်ပင်တွေကတခြားအိမ်တွေပျက်စီးမှုမရှိအောင်ကာကွယ်ပေးနိုင်ခဲ့တယ်လို့အဆိုပါကျေးရွာသားကဖြည့်ဆွက်ပြောပါတယ်ပင်လယ်ကျေးရွာမှာမြေပြိုမှုကြောင့်နေအိမ်နှလုံးထိခိုက်ပျက်စီးခဲ့ပြီးလူတအူးလည်းသေဆုံးခဲ့ပါတယ်ရှမ်းပြည်နယ်ဟာအကြမ်းဖက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်တော့အများဆုံးပျက်စီးပြုံးတည်တဲ့ဒေသဖြစ်တယ်လို့ပတ်ဝန်းကျင်ပျက်စီးမှုနဲ့တစ်တော့ပြုံးနေမှုတွေကိုစောင့်ကြည့်လေ့လာနေတဲ့ကမ္ဘာတစ်တော့စောင့်ကြည့်အဖွဲ့ကထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာအပြာရင်ရောင်နဲ့ပြထားတဲ့တောင်ကြီးမြို့နယ်နဲ့ကဲ့ရဲ့ပန်းရောင်နဲ့ပြထားတဲ့ဟိုပုံးမြို့နယ်ဟာတောင်ကြီးခိုင်နယ်မှာပါဝင်ပြီးအဲ့ဒီခိုင်ဟာအာဏာသိမ်းတဲ့2021ခုနှစ်ကနေ2023ခုနှစ်အတွင်းတစ်တော့ area A က300နီးပါးပျောက်ကွယ်ခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ဟိုဘုံဒေသခံတအူးကလည်းအခုလိုတောင်ပြုံမှုတွေကိုကာကွယ်ဖို့တစ်တော်တွေပြန်လည်တည်ထောင်ရမယ်လို့အတွေ့အကြုံရဆိုပါတယ်
။ကျွန်တော်တဘွားပေါ်ဝန်းကျင်ကိုထင်းသိမ်းပို့လို့တယ်။ဝါးတယ်ကျွန်တော်တို့နေတဲ့ဒေသကပပလည်းတောင်ပဲ။ဒီတဘွားကကျွန်မမြင်တဲ့အရာဖြစ်နေတယ်။ကျွန်မမြင်ရတာကကျွန်တော်တောင်ကပြားမှာတောင်ကပားနဲ့အောက်မှာတောင်ရှင်အောက်မှာနေရတာအဓိကဒီထင်းသိမ်းရဝါးရဆိုက်ရမယ်။တစ်ပင်ဆိုက်ရမယ်။ဒနာစီပေါ်ရေးရှင်ကဘာပေါ့။ဒီပေါန်တာစေးတွေပါတယ်အဲ့လိုချော့တုံးပိုးဝဲလို့တယ်။ဘာလို့ဆိုတာဒီအဲ့ဟာမျိုးကဒီမေစီလောကအဲ့လိုတိုက်ထုတ်ရလေတိုက်ထုတ်ရခါကျတော့မေစီလောကပြက်တယ်ပြက်ကြတော့မေကငိုနေတဲ့ရွာသွားအကုန်လုံးပါတယ်။အဲ့အဓိကကဝါးရဆိုက်ရမယ်။တိတယ်ဆိုက်ရမယ်ထိမ့်သိမ့်ရမှာပါဗျာ။တဘွားပြီးရနေတာအဲ့ဒါပဲအဓိကအဲ့ဒါဝါးဒီမျိုးတောင်မနေလဲဆိုဝါးနဲ့ပို့ပြီးကောက်ွယ်ပေးနိုင်တော့ဗျာ။
ပင်လယ်ကျေးရွာအတွင်းမှာအကြမ်းဖက်စစ်တပ်ကဘုံကျဲတိုက်ခိုက်ပြီးတဲ့နောက်ဘုံစမှန်တဲ့အဆောက်အုံတွေကိုတွေ့မြင်ရမှာဖြစ်ပါတယ်။ကျေးရွာသားတွေဟာကြည်တန်ဘုံတန်အပြင်မိုးတန်လေတန်တွေကြောင့်အသက်အန္တရာယ်ကိုပါစိုးရိမ်နေကြရပြီးစစ်ဘေးကြောင့်ပင်လယ်ကျေးရွာမှာပထမဆုံးမီးစတင်လောင်ကျွမ်းခဲ့တဲ့အိမ်ပိုင်ရှင်အဖွားအိုကတော့မြေပြိုကျရာမှာလဲသူ့ရဲ့ကော်ဖီဂျံပါသွားတာဖြစ်ပါတယ်။ကော်ဖီသီးတွေခူးဆွနေရပြီးဝင်ငွေရနေပြီဖြစ်တဲ့ကော်ဖီဂျံအောင်ပျက်စီးသွားပေမဲ့သူ့မိတော့မှမဟုတ်တဲ့ကော်ဖီဂျံအသစ်အတွက်အရေးပင်ဖြစ်အသုံးပြုရမယ့်ဝတ်သစ်ချပြိုးပင်တွေကိုနောင်လာနောင်သားတွေအတွက်အားမလျှော်ပဲဆက်လက်စိုက်ပျိုးဖို့ပြင်ဆင်နေတာကိုအတက်ဖွဲ့မြင်တွေ့ရပါတယ်
။ဟိုမိုင်းကခုကတော့ခုမ
တာ။ကော်ဖီအရေးရအောင်လို့စိုက်လိုက
်။ခုတော့ကို
ကတော့မလောက်ဘူးလားခုစိုက်ပြီးတော့နောင်လာနောင်သားတွေ့ပေါ့
။ခုကရားလို့ကမင်းမင်း
coffee lại tí nên đi à đi ấy
phụ ấy phụ lại cứ là hăng ấy lu biết lu lên áo cứ cù lọc không lá không mỗi cứ cù
tí này coffee xả mì à ủ cho rồi à cũng lu phi xả đi rồi cái xí cũng đi đấy xí qua ấy bảo không
chịu rồi đó khả mình hú à khang
có lu là chăn sơn lông bọ à cũng lu phi xả lại rồi coffee xả rồi
အကျန်းဖက်စစ်တပ်ရဲ့ဆိုးရွားတဲ့ပုံကျဲတိုက်ခိုက်မှုတွေကဘာသာတရားကိုင်းဆိုင်ပြီးကိုထုကိုထားနဲ့အေဂျင့်စွာနေထိုင်ခဲ့ကြတဲ့တောင်မော်ဒေသခံတွေကိုအသက်အိုးအိမ်ပျက်စီးစေပြီးအတိတ်ဒုက္ခရောက်စေပါတယ်။ထားပြန်တောင်ပြူရဲ့ကြီးတာတွေဆက်ဖြစ်ပြီးစားနပ်ရိက္ခာဖူလုံမှုနဲ့အသက်မွေးလုပ်ငန်းတွေဖြစ်တဲ့တင်းနဲ့ဆိုင်ခင်းတွေပျက်စီးလာတဲ့အခါမှာတော့ပိုပြီးခိုးကိုရ င်
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တော်လန်ရေးဆောင်းပါအစီအစဉ်မှာကဘာတိုင်ဆုံးမောင်စင်မုံရေးသားထားတဲ့စောချစ်သူ DKBA နဲ့ American ကြားဖြန့်ပြဿနာ KNU ပူးတွဲနေနေမှာလားဆိုတဲ့ဆောင်းပါကိုလွတ်လပ်နေဦးကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
BTF ခေါင်းဆောင်စောချစ်သူနဲ့ DKBA ခေါင်းဆောင်တချို့ကိုပြစ်ဒဏ်ခအရေးယူတင့်တယ်လို့ USIP ကထောက်ပြပါတယ်အကြောင်းကတော့ကရင်ပြည်နယ်ကအွန်လိုင်းကြဖြန့်လုပ်ငန်းတွေတိုက်ဖြတ်ထိန်းချုပ်နိုင်ဖို့အတွက်ပါအမေရိကန်အနေနဲ့ထိုင်းဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပြီးကြဖြတ်လုပ်ငန်းအကာအကွယ်ပေးနေတဲ့ကရင်နယ်ခြားစပ်တပ် BGF ခေါင်းဆောင်စောချစ်သူနဲ့ DKPA ခေါင်းဆောင်တချို့ကိုပြစ်ဒဏ်ခတ်အရေးယူဖို့လိုတယ်လို့ပြောပါတယ်။နဂါးကြီးပြီးလို့လင်းယုံကြီးအလှည့်ကြလာတဲ့ကြဖြန့်ပြဿနာပေါ့မကြလို့လည်းမရတော့အမေရိကန်တွေလည်းဘီလီယံချီထိနေပြီလေတရုတ်က COVID-19 ကိုဝူဟန်ဗိုင်းရပ်စ်ဖြန့်တယ်လို့ဖြန့်လိုက်တာကလားသူ့ဘက်တက်တာသွားတော့ကြားဖြန့်နှိမ်နှင်းတာရပ်ပြီးစစ်တပ်နဲ့ပေါင်းတခြားဘက်ကိုကြားဖြန့်ပေါင်းပြောင်းစီလုတော်တာကိုအမေရိကန်အစိုးရအနေနဲ့ထိုင်းအစိုးရနဲ့မိတ်ဖွဲ့ကထိုင်းနယ်စပ်လုံခြုံရေးကိုကာကွယ်ပြီးကြားဖြန့်လုပ်ငန်းစင်တာအတွက်အထောက်အကူပြုတဲ့အရေးမြင့်အားလုံးကိုဖြတ်တောက်ရမှာဖြစ်ပြီးရာဇဝတ်လုပ်ငန်းမှာပါဝင်ပတ်သက်နေတဲ့ BGF DKBA ခေါင်းဆောင်တချို့နဲ့တခြားလက်နက်ကိုင်အဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုလည်းပြစ်ဒဏ်ပေးအရေးယူဆောင်ရွက်ရမယ်လို့ USIP ကပြောလာပါတယ်။ဒါအပြင်မြန်မာစစ်တပ်ကြောထောက်နောက်ခံပေးထားတဲ့ BGF အဖွဲ့ဟာ DKBA အဖွဲ့နဲ့မဟာမိတ်ဖွဲ့ပြီးကြားဖြတ်လုပ်ငန်းကိုနယ်မြေပြောင်းရွှေ့ကာပုံမိုတိုးချဲ့လှုပ်ဆောင်နေတယ်လို့ USIP ကဆိုပါတယ်။ဒါလို့ဆိုတော့ပါတီတို့မရှင်းရင်စစ်တပ်ကအမေရိကန်နဲ့ပေါင်းပြီးကြားဝင်ရှင်းအမျက်ထုတ်သွားအောင်မေသူကနိုင်ငံတကာထွက်ပေါက်ရှာကျင်နေတာလေထိုင်းဝန်ကြီးချုပ်တက်လှလှထက်ထက်လေးနဲ့ဘယ်သူအရင်လုံးနိုင်မလဲကြည့်ကြတာပေါ့ထိုင်းဆိုလို့ထိုင်းနိုင်ငံရောက် MOU အလုပ်သမားတသိန်းကျော်ထံကလစဉ်လစငွေ25ရာခိုင်နှုန်းစစ်ကောင်စီရဲ့ဘန်တွေနဲ့ပြန်ပို့ပေးရေးပြည်ပလုပ်ငန်းအေဂျင်စီများကဆောင်ရွက်ပေးဖို့စစ်တပ်ကအမိတ်ထုတ်ဖိအားပေးနေတာနော်သူ့အတွက်ကယရနာတိုက်ကြီးတစ်ခုပဲသူကအဲ့ဒီတိုက်ကိုလည်းတူးကျင်နေတာဆိုတော့ထိုင်းနဲ့လုံးစရာအကွက်ရှာနေတာထိုင်းမှာကမြန်မာကလည်းလက်ညှိုးထိုးမလွယ်မဟုတ်လား။ကောင်းဆောင်ကြီးကငွေမဟာတရားငတ်နေတယ်လို့မင်းတုံမြို့နယ်စစ်ကြောင်းထိုးနေတဲ့စစ်တပ်ကလည်းစစ်သားပီပီကြီးရွာ၅ရွာကိုဝင်ရောက်စီးနှင်ပြီးငွေကျပ်3,900ကျော်တန်ဖိုးရှိပစ္စည်းတွေနဲ့ထမိန်တွေပါခိုးယူလူရက်သွားတဲ့စစ်သားဟူသည့်ထမိန်တခိုးတရေကျိုးစစ်ကောင်စီတွက်လေရင်စီကိုဗီယက်နမ်နိုင်ငံကအတိကတင်ဖို့ရောင်းချနေလို့တားဆီးပိတ်ပင်ရေးတိုက်တွန်းမယ်လို့ကုလသမဂ္ဂအထူးစုံစမ်းရေးမှူးကပြောတဲ့ငငယ်ကစာဖတ်တော့တရုတ်တော်လန်ရေးစာဗီယက်နမ်တော်လန်ရေးစာတွေဖတ်လိုက်ရတာနှစ်တလူလူနီးတလူလူဆိုတော့လေအခုကြာတော့မှကိုတို့အဟုတ်ထင်ခဲ့တဲ့တော်လန်ရေးတရေကောင်းနှစ်ကောင်ပေါင်းပြီးကိုတွေကိုရေးရေးလဲလဲနှွာနေတော့တာတကောင်ကတိုက်လီရင်ရောင်းပေးတကောင်ကလေးရင်စီသွင်းပေးနဲ့ဟုတ်ဟုတ်သေးတော့တကယ်ငွေငတ်တဲ့ကွန်မြူနစ်နှစ်ကောင်စင်ကာပူကတော့မဆိုးပါဘူးစစ်ကောင်စီကိုလက်နက်ခဲယံတင်ဖို့ရောင်းချမှုတချို့ကိုတားဆီးလျှော့ချနိုင်ခဲ့ပြီးဆက်လက်ပြီးလဲလှုပ်ဆောင်သွားမယ်စင်ကာပူနိုင်ငံအနေနဲ့စစ်ကောင်စီကိုပံ့ပိုးနေမှုကို90ရာခိုင်နှုန်းထိလျှော့ချနိုင်ခဲ့တယ်တဲ့ဒါကစီးပွားရေးသမားတသက်ဆိုသူတွေနော်သူတို့ကမှလူစိတ်ရှိတာစေအုပ်စုဘက်သားတွေရဲ့ရက်ဆက်ပုံကလည်းအော့ချလောက်ပါတယ်လောင်းလုံးပကပဖမ်းဆီးထားတဲ့တကောင်စင်းကောက်သူတွေကို CDM ဝန်ထမ်းတွေလို့ဆွဆွဲပြီးပြန်လွတ်လာရင်လဲဖမ်းဆီးဖို့ပါလှုပ်ဆော်ပစ်တယ်အပန်းခံရရင်ကိုလူမဟုတ်တော့ဘူးဆိုတဲ့သဘောခွေးဆွဲဆွဲကြီးထိုးထိုးလောက်ကက်ကက်ဆိုပြီးပြစ်လိုက်တော့တာဒါတဲကအသက်ရင်တာဝန်ထမ်းတဲ့ပြုတ်တူးမနှက်နန်းတွေကတပုံကြီးကြံသေးတာမင်းအောင်လှိုင်လဲတတ်မှန်အင်အားမရှိတော့ပြူဘောပြန်မထားရတော့တာဘောဖို့လဲတာပေါ့လေ ဒါကြောင့်ပောက်ကထုံးကတိုင်းမှုကိုတော့အထာမထားတဲ့ကစ်ချင်ရာကစ်နေတာတိုင်းမှုလောက်မပြောနဲ့လေမအလာတော့သူကင်ကျင်ကင်လိုက်တာပဲမန္တလေးရန်ကင်းတောင်ကြီးရှိတပ်မ33လောက်ကတိုက်ရင်တစ်ခုမှာစစ်ကောင်စီတပ်ကပြူစောတိတပ်ဖွဲ့ဝင်အစ်တွေကိုလာဆင်စစ်တင်းတန်းတွေပေးနေလောက်အောင်ပြူအားကောင်းနေတာအဲ့ဒီမှာပြူဘောမယုံတယ်မကထမိန်မှာခြုံရတော့တာအဲ့ဒီစစ်တင်းတန်းမှာပြူမလေးတွေများနေလို့တဲ့ဘာလို့လို့နဲ့မင်းအွန်လိုင်းနဲ့စစ်တပ်တောင်ပြူဘောလည်နေပေါ့တေစာပိုင်းပြည်လန်းချံဒေါ်လာတန်း30ကျော်နဲ့အယောင်းဝယ်ဖြစ်သွားတယ်ဝယ်တဲ့ကြောက်တထေးဆိုတာကစကုံသားဖားတဲ့ဒီလိုအချိုးချောင်းတွေဆိုတာသူတို့လိုပြည်သူစစ်တွေနဲ့တိုင်းပြည်သယံစာတအလဲကားရတဲ့ခရိုနီတွေစစ်ဘူချုပ်ကြီးတွေပဲရှိတာကိုစကုံကလည်းရန်ကုန်လက်မှလွတ်တော်မှာတေစာတို့သားဖားကလည်းအပြင်းနေမှစိတ်အေးရတော်မှာဆိုတော့ဖက်နှက်ပြတ်နဲ့ခွေးငတ်တွေ့ကြတာပေါ့လေမိုင်းရဲမှာတရုတ်နိုင်ငံသားပညာရှင်တွေရှိနေတဲ့ရုံးတော်ရွာတန်တော်ဦးတကြားဆက်ယုံကိုလေချောင်းကနေဘုံကျဲတိုက်ခတ်ခဲ့တယ်။ဝန်ရီတော်အတော်ရတာရှိသွားမှာပဲ။သူတို့ရောင်းတဲ့လေရင်နဲ့သူ့လူတွေကိုစော်တာကိုတကြားဆက်ယုံဝန်တန်းလိုင်းကန်းကိုညကပေါက်200ပုံးလေးလုံးချပါတယ်။တရုတ်ပညာရှင်တွေနေတဲ့အဆောင်ကိုပစ်တာပါတဲ့။ကိုတော်တရင်ဖတ်ရတာအတော်ရတာရှိတာဆိုတော့မကြားဆိုအိတ်တောင်ပျော်ပါမလားပဲ။ရှမ်းမြောက်ကလက်ဖက်ဆက်ယုံတကြားဆက်ယုံတွေမှာတရုတ်နိုင်ငံသားပညာရှင်တွေရှိနေပြီးစစ်ကောင်စီအားအဲ့ဒါကိုသိရတဲ့လေချောင်းကနေဘုံကျဲတိုက်ခိုက်တာလို့လုပ်ငန်းရှင်တူကပြောပါတယ်။ဒါကတော့ဝန်ကြီးကိုနရွက်တရွေးဆွတ်တဲ့အဆင်မဟုတ်ဖြင်းစီဆွတ်တဲ့အဆင်မော်ဘီလေတပ်ကိုရှော့တိုက်တုံးနဲ့စော်တာလေတပ်အရှိမြောက် CEO တလုံးကြတယ် KHW training jet တွေပြုပြင်ထိမ့်သိမ့်တဲ့ဂိုဒေါင်ထိတယ်လို့ကနဦးသိရပါတယ်တဲ့ Civilian Military SRDF အထူးစစ်ဆင်ရေးစစ်ကြောင်းနဲ့ရွှေဘိုခရိုင်အမှတ်15တိုက်ရင်တို့ပေါင်းပြီးမော်ဘီလေတပ်ကို Type 63ရှော့တိုက်တုံးနှလုံးနဲ့တိုက်ခိုက်ခဲ့တာတဲ့နေစည်းမတာရွှေဘူသားတွေလေလေဘဲတွေကိုတော့ရတဲ့နီးနဲ့ရရနေရမှာကြုံတဲ့သူကအမိတ်ပြန်တန်းဖတ်ပေးရမှာပဲလေလက်ဗရန်မျိုးအထွတ်ခကြီးတဲ့တင်ကားကရင်နောက်လိုက်အကူလူငယ်၃ဦးကိုစစ်တပ်ကပေါ်တာဆွဲဖမ်းပြီးတဦးသိန်း90နဲ့ပြန်ရွေးခိုင်းနေတဲ့မြမတပ်မတော်ကြီးရဲ့ဂုံရောင်တွေပေါ့လေ10နှစ်ကျော်လူငယ်၃ဦးကိုစစ်တပ်ကမှတ်ပုံတင်စစ်ဆေးပြီးစစ်မှုထမ်းဖို့အသက်အရွယ်ရောက်ပြီလို့ပြောပြီးဖမ်းဆီးသွားတာမိဘတွေကသားတွေလွတ်မြောက်ရေးအတွက်မေးတော့စစ်တပ်ကလူငယ်တဦးသိန်း90နဲ့ပြန်ရွေးယူမယ်ဆိုရင်တဲ့လူစားထိုးပြီးလွှတ်ပေးမယ်တဲ့ဒီကောင်တွေကိုတက်ချုပ်ကိုပြန်ပလေးချက်များတော့မအားလာလဲလမ်းတောင်ရှောက်နိုင်ဖို့မလွယ်လောက်တော့ဘူးစစ်သားတွေမအားလာကိုချတယ်ထင်မနေနဲ့အုတ်ကြီးတွေကလည်းအသက်ကုန်ကင်တာနော်အဲ့ဒီလက်ပတန်းတာရဘောအုတ်စုကျုံလဟာကြီးရွာအုတ်ကြီးဝင်းကြီးနဲ့ယာအိမ်မှုတန်းဥတို့အဖွဲ့ကလည်းစစ်မှုထမ်းထောက်ပံ့ဖို့ဆိုပြီးလစဉ်တအိမ်တောင်အနည်းဆုံး9000ကနေတောင်းချီပြီးချင်းချောက်တောင်းယူနေကြသေးတာရဲ့ဒါမျိုးကနေရာတိုင်းဖြစ်နေတာတိုင်းပြည်ဒုက္ခကတော့ဒီကောင်တွေမရှိတော့မှရမှာလက်ဗရန်မျိုးပေါ်မှာစစ်မှုထမ်းဖို့အရွယ်မရောက်သေးတဲ့သူတွေကိုဖမ်းငွေညှစ်အရွယ်ရောက်သူဖမ်းစစ်တင်တန်းဆိုတဲ့တည်ရင်းပို့နေတယ်လို့တကြီးပိုင်းအမျိုးသားတွေကိုလည်းပြည်သူလုံခြုံရေးအဖွဲ့မှပါဖို့အတင်းအကျပ်ဖိအားပေးပြီးစစ်တင်တန်းတက်ဖို့လာခေါ်သွားတာတွေလည်းရှိနေတယ်တဲ့မအားလားမသေးရင်ကိုသေးမဲ့သဘောပေါ့လေရေးသူကဘာတိုင်ဆုံမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နေဦးပါတောတာရှင်များခင်ဗျာအခုနားဆင်နေကြတဲ့ Radio UNG ရဲ့အစီအစဉ်တွေကို Radio Lee Line ပေါ်မှာဓာတ်ရိုက်နားဆင်နိုင်တယ်လို့website youtube telegram facebook အစရှိတဲ့အခြားသော internet platform မျိုးစုံမှာလည်းမနေ့တစ်ကြိမ်ညတစ်ကြိမ်ပုံမှန်ထုတ်လွှင့်ပေးလျက်ရှိပါတယ် youtube ပရိသတ်များအနေဖြင့်လည်း radio ngg channel ဖြစ်တဲ့ youtube.com/@radiongg မြန်မာကိုဝင်ရောက် subscribe လုပ်ထားပြီးတော်လန်ရေးအတွက်ထပ်ဖို့ဝင်ငွေများကိုတစ်ဖက်တစ်လမ်းကနေပါဝင်ကူညီနိုင်တဲ့အကြောင်းအသိပေးတင်ပြအပ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မေတ္တာမြေမြေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေကိုလည်းကြားနာကြတာကထုတ်လင်းလို့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်